Hello there မိသားစုဝင်များအားလုံးမင်္ဂလာပါအရောက်ချင်းစီတိုင်းကို The City Podcast ကနေပြီးတော့အသစ်တစ်ပတ်ပြန်လည်ကြိုဆိုလိုက်ပါရခင်ဗျာဒီတစ်ပတ် Daily Devotion အစီအစဉ်ကတော့ယခင်ကဟောကြားခဲ့တဲ့နှုတ်ဘတ်တော်များထဲကနေပြီးတော့ highlight လောက်ဆောင်ပေးထားတာပဲဖြစ်ပါတယ်나တော်တာစင်သူညီကောင်မောင်တို့များယနေ့နှုတ်ဘတ်တော်အားဖြင့်ပြန်ပြခြင်းအသစ်ရရှိပါပြီအကြောင်းကျွန်တော်ကလည်းဆုတောင်းလိုက်ပါတယ်
တဲတော်နဲ့ဆိုင်တဲ့ပုံလေးတွေကိုအရင်ဆုံးပြခြင်းနဲ့အဲတော့ကျွန်တော်ပြောမယ်မိတ္တာယာရစ်မှာရစ်ကောင်တကောင်နဲ့အတူစားရတာဖြစ်တယ်တစ်ဖက်သက်မဟုတ်ဘူးတစ်ဖက်သက်မဟုတ်ဘူးတော့ချမ်းသာချက်ရှိတယ်ဗျာနေချမ်းခန်းကြီးသုံးငွေ20မှာဒီလိုရေးထားတယ်ငါသည်တကားရှစ်မှာရက်၍ခောက်လျက်နေ၏အချင်းသူသည်ငါ၏အတန်ကိုကြား၍တကားကိုဖွင့်ဟန့်ထိုသူရှိရာသို့ငါဝင်၍သူနှင့်အတူစားတော့မည်သူသည်လည်းငါနှင့်အတူစားတော့ရမည်ဒီသင်ရဲ့စိတ်နှလုံးတကားကိုဖွင့်ဖို့ရန်ရေးကြည့်တယ်ကျွန်တော်ကပိတ်ထားကြတာအားလုံးကငါမထိုက်တန်ဘူးငါမတန်ရှင်းဘူးပိတ်ထားတာအများကြီးပဲငါစုမတောင်းတတ်ဘူးငါနှုတ်ကပတော်နားမလဲဘူးငါရည်ချင်းမရှိဘူးဒါငါအလုံးမဟုတ်ဘူးမျိုးစုံပဲဒါငါရဲ့နီလမဟုတ်ဘူးမျိုးစုံနဲ့ဖျားကိုပိတ်ထားတာဖျားဘက်ကမဟုတ်ငါအပြစ်ဖြစ်လို့ပြီးသွားမယ်ငါမင်းနဲ့အချိန်ယူခြင်းနဲ့ငါမင်းနဲ့မိထာရဖွဲ့ခြင်းနဲ့ဒါပေမဲ့ဖျားကကျွန်တော်တို့နဲ့အတူစားတော့ခြင်းစံစာလီလိုရေးထားတယ်သူသည်လည်းငါနဲ့အတူစားတော့ရလိမ့်မယ်ဟာလေလုယအတူစားကြတာမိတ္တဟာရဆိုအတူတူစားကြတာအာမင်တော့ဒါနေ့30မှာရေးထားတဲ့အရာကယေရှုခရစ်တော်ကျွန်တော်တို့ရဲ့အသက်တာတွေကိုဝင်လာုံတသက်ပဲမဟုတ်ဘူးသူကတစ်ဖက်သက်ပဲအုပ်ဆိုးနေတာမဟုတ်ဘူးငါတို့အတူစားရအောင်ငါတို့အတူစားရအောင်ခက်ခဲခြင်းတွေရှိလားအတူကြော်ဖြတ်ရအောင်ဝမ်းမြောက်စရာတွေရှိလားအတူရှင်လန်းရအောင်ဟာလေလုယာဟာလေလုယာဖျားသခင်ရဲ့နိုင်ငံတော်အလုပ်အတူတကွလောက်ရအောင်ဒါကြောင့်ကျွန်တော်ပြောပါမယ်ကျွန်တော်တို့ဟာတယောက်တည်းအလုပ်လုပ်တော်သူတွေမဟုတ်ဘူးကျွန်တော်တို့ ਨੇ အတူအလုပ်လုပ်တော်သူဟာဖျားသခင်ကိုယ်တိုင်ဖြစ်တယ်ဒါကြောင့်ဖျားရဲ့အမှုတော်များဘယ်တော့မှမဆုံးရှုံးဘူးအာမင်ဒါကြောင့်ကိုယ့်ရဲ့တက်တာထဲမှာငါဘယ်သူနဲ့အလုပ်လုပ်နေလဲဆိုတာသိရင်ငါရဲ့အလုပ်အောင်မြင်မှာလားမအောင်မြင်ဘူးလားဆိုတာကိုလည်းပို့ပြီးတော့သဘောပေါက်လာလိမ့်မယ်ကိုယ့်ဟာကိုယ်စူးစမ်းပြီးလုပ်နေတော့အင်းဖျားကောင်းကြီးပင်အောင်မြင်မှာပေါ့ဒါပေမဲ့ဖျားကောင်းကြီးပင်ကဘယ်ထဲမှာရှိတာလဲဖျားနဲ့မိသားရဖွဲ့ခြင်းနဲ့မှရှိတာဖျားဟာငါနဲ့အတူအလုပ်လုပ်နေငါဟာဖျားနဲ့အတူအလုပ်လုပ်နေဆိုတာသဘောပေါက်ရင်သိပြီးသားအောင်မြင်မှာဟာလေလုယာဟောခဏတာဒုက္ခဆင်းရဲအကျော်ဖြတ်မှာသိပြီးသားဘာကြောင့်ဆိုအဲ့ဒီမိသားရရင့်ရဲ့နဲ့နေခြင်းဟာနှစ်ယောက်အတူတစ်ခုရီးသောဇပွဲမှာတစ်ခုရီးသောအစာကိုစားကြတာဖြစ်တယ်ဒါပေမဲ့ဘာလို့ဖို့လို့လဲသင်စိတ်နှလုံးတကားကိုဖွင့်ဖို့လို့လဲဒါမှမဟုတ်ဒီနေ့ဒီမှာရှိတဲ့ယုံကြည်သူအသင်းတော်ယုံကြည်သူများအသင်းတော်မှာရှိတော်သူများအားလုံးကျွန်တော်အားပေးခြင်းနဲ့ဒီနေ့ကစပြီးတော့ဖခင်သခင်ကိုစိတ်နှလုံးတကာပိတ်တဲ့အသက်တာမဟုတ်ဘဲနဲ့အရှိကိုအရှိတိုင်းနှလုံးသားတကာကိုဖွင့်ပြီးတော့ကိုတော်ကျွန်တော်သက်တာထဲမှာဝင်ရောက်အောင်ဆိုပါကျွန်တော်ရဲ့အရှိတိုင်းကျွန်မရဲ့အဖြစ်တိုင်းကိုကိုတော်လက်ခံပါကိုတော်ရဲ့နီလန်တိုင်းနဲ့ကျွန်တော်ကျွန်မအသက်ရှင်မယ်ဟာလေလုယာကိုတော်နဲ့အတူရှောက်မယ်ဟာလေလုယာကိုတော်နဲ့အတူစကားပြောမယ်ကိုတော်နဲ့အတူအလုပ်လုပ်မယ်အဲ့ဒါကိုဆုံးဖြတ်ပါဒီနေ့ကြောက်တလို့လို့ယွန့်တလို့လို့အော်ဖခင်ကအရန်တန်ရှင်ငါကအဲ့ဒါလုံးဝမရှိတော့ဘာကြောင့်လဲယေရှုခရစ်တော်ဒီဟူသောယံကိုငြိမ့်စေတော်သူကြောင့်ကျွန်တော်တို့မိသားအဖွဲ့ခွင့်ရတာမိသားရဆိုတာနှစ်ဦးနှစ်ဖက်ဖြစ်တယ်အာမင်ပြဝင်ကျမ်းထဲမှာလာစုယေရှုခရစ်တော်ချစ်တဲ့လာစုမာရိမာသားရဲ့မောင်ဖြစ်တယ်ဆိုတော့ဒါဘေသနီယွာလို့ခေါ်တော့နော်ဘက်သဲပေါ့ဘေသနီယွာမှာအာ sorry ဘေသနီယွာမှာဒီအာယေရှုခရစ်တော်ခဏခဏဒါဘေသနီယွာဆိုတာကယေရုရှလင်မြို့နဲ့အရန်ကြီးမဝေးဘူး။ကျမ်းစာစကားရဆိုရင်တတိုင်လောက်ပဲဝေးတယ်တဲ့။ဆိုတော့ဖြစ်ချင်တော့လာဇုကသေနာဆွဲပြီးတော့တခါတည်းသူကနော်သေလူနေပါဖြစ်တဲ့ချိန်မှာအာတခါတည်းသူ့ရဲ့အမကပြေးလာပြီးတော့ကိုတော့သေနာဆွဲတယ်ဆိုတော့ယေရှုခရစ်တော်အဲ့ဒါငါရဲ့ဘုံကိုထင်ရှားစေမယ့်အနာဖြစ်တယ်။ဆိုတော့ဇလန်းကိုကျွန်တော်တို့ကြည့်လိုက်ဆိုတော့ဒါယောဟန်ခန်းကြီး17ထဲမှာဒီစီအဖြစ်ပြက်လေးပါပါတယ်။ဆိုတော့လာဇုကကျောင်းမှာသမသိမချင်းယေရှုကစောင့်တဲ့သဘောရှိတယ်။အဲ့တော့အဲ့မှာထူးခြားတဲ့မိသားဟာရလေးတစ်ခုရှိတယ်။အဲ့ဒါကဘာလဲဆိုတော့အာယေရှုခရစ်တော်ကအမြဲတမ်းသူကဘေသနီယွာကိုရောက်ပြီဆိုရင်သူတို့အိမ်မှာပဲမိသားရဖွဲ့တယ်။ဆိုတော့မာသကချက်ပြုတ်တယ်၊မာရိကယေရှုခရစ်တော်နဲ့အတူအချိန်ပေးပြီးတော့နားထောင်နေဒီဇလန်လေးတွေကျွန်တော်အားလုံးသိမှာပါ။ဆိုတော့သူတို့ရဲ့မောင်ဖြစ်တဲ့လာဇူးဟာလေယေရှုခရစ်တော်ရဲ့နောက်လိုက်တစ်ယောက်ပဲဖြစ်ပြန်တယ်။အဲ့တော့အမြဲတမ်းမိသားရဖွဲ့တဲ့မိသားစုမှာအခုသူမိသားရဖွဲ့စားသုံးပြီးတော့အတူအလုပ်လုပ်တဲ့လာဇုကသေပြီ။ဆိုယေရှုရောက်သွားတဲ့အချိန်မှာသူက၄ရက်တောင်လွန်သွားပြီတဲ့။ဆိုတော့ပုတ်ပြီပေါ့နော်။ ကြည့်အပုံနဲ့ငါထွက်နေပြီအပုံနဲ့ထွက်နေတဲ့သူတယောက်နဲ့အဲ့ဒီအလောင်းကောင်နဲ့ယေရှုခရစ်တော်အတူစားလို့ရပါမလားโอเคငါယောက်ကမရဘူးဆိုတာကိုယုံကြည်ကြတယ်ကျွန်တဲ့လူကမယုံဘူးတင်တယ်အပုံနဲ့ထွက်တဲ့အလောင်းကောင်နဲ့ယေရှုမိသားဖွဲ့လို့မရဘူးအဲ့တော့ဒီဇလန်းကိုတိုးချုပ်လိုက်မယ်ဆိုရင်ယေရှုခရစ်တော်သည်အဲ့ဒီအပုံနဲ့ထွက်နေတဲ့လာဇရုကိုသေခြင်းကရှင်ပြန်ထမြောက်ပြီးတော့အပုံနဲ့ကိုကင်းစေတယ်။သေခြင်းကနေအသက်ရှင်ခြင်းကိုကူးမြောက်စေတယ်။မိသားရဖွဲ့ဖို့ရန်အတွက်လိုအပ်တဲ့ຢာကသင်မှာရှိတဲ့အပုံနဲ့သင်မှာရှိတဲ့သေခြင်းတရားကိုယေရှုကဖြည့်ရှင်ပေးဖို့လိုတယ်။အခုယေရှုကလက်ဝါးကားထဲမှာအသွေးကိုသွန်ပြီးတော့သူ့ရဲ့ကိုယ်ခန္ဓာညှင်းပန်းနှိပ်စက်ခံရခြင်းနဲ့သင်ရဲ့အပုံနဲ့အားလုံးကိုဖြည့်ရှင်ပြီးသွားပြီ။သင်ရဲ့သေခြင်းအားလုံးကိုဖြည့်ရှင်ပြီးသွားပြီ။ယောဟန်ခန်းကြီးဆနစ်ကိုဆက်ပြီးဖတ်လိုက်တဲ့အခါမှာယေရှုဟာလာဇရုနဲ့အတူစားတော့တယ်အဲ့ဒီမိသားယောက်ဖွဲ့အတူစားတော့ဖို့ရန်အတွက်လာဇရုရဲ့အပေါင်းနဲ့ကင်းသွားဖို့လိုတယ်လာဇရုရဲ့သက်တာနဲ့မှာတည်ခြင်းကနေရှင်ခြင်းကိုကူးဖို့လိုတယ်အခုယေရှုကသင်ကိုတည်ခြင်းကနေအသက်ရှင်ခြင်းကိုကူးမြောက်စေတာဘာအတွက်လဲမိသားယောက်ဖွဲ့ခြင်းလို့အတူစားခြင်းလို့အဲ့တော့ယေရှုဖိတ်ခေါ်တဲ့ဒီစပွဲကိုဒီစားပွဲကိုအောင်ပွဲခံတဲ့နေရာကိုသင်ကမလာဘဲနဲ့ပတ်ပြေးနေရဆိုရင်ဆုံးရှုံးတာဘယ်သူပဲလဲသင်ပဲလေဘုရားအဖြစ်မဟုတ်တော့သင်ပတ်ပြေးနေတာဖိတ်ခေါ်တယ်မလာတာဖိတ်ခေါ်တယ်မလာတာဘုရားကပြောတယ်ငါအဖြစ်ဆေးကြောပြီးတော့အပေါင်းနဲ့အားလုံးကိုဖယ်ပြီးပြီးအာမင်္ဂလာတွေအားလုံးကိုဖယ်ပြီးပြီးချိန်ချင်းအားလုံးကိုဖယ်ပြီးပြီးအခုငါနဲ့တူလာစားပါကျွန်တော်တို့ကအပြစ်သားဖြစ်ပါတယ်မစုံလင်တော်သူဖြစ်ပါတယ်ညင်ပယ်တယ်ဘုရားရဲ့ဖိတ်ခေါ်ခြင်းကိုတော့ယေရှုခရစ်တော်ကဘုရားရှင်ကောင်းကင်နိုင်ငံဟာနိုင်ငံတော်ဟာဘာနဲ့တူလဲဆိုတဲ့အရာကိုမဿဲခရစ်ဝင်ခန်းကြီး20နှစ်မှာမင်္ဂလာဆောင်ပွဲမင်းကြီးကျင်းပတဲ့မင်္ဂလာဆောင်ပွဲနဲ့ဥပမာပေးထားတယ်မင်းကြီးဟာသူ့ရဲ့သားမင်္ဂလာဆောင်ပွဲလှုပ်ဆောင်ဖို့ရန်အတွက်သူကဖိတ်ခေါ်ထားတဲ့အခါမှာဒီကျမ်းမာလီဖတ်ချင်ပါတယ်ငယ်တက်ကနေစဖတ်ချင်တယ်တပန်ယေရှုသည်ဥပမာကိုဆောင်ရွက်ပရိသတ်တို့အားမိမ့်မွက်တော်မူသည်ကားကောင်းငင်နိုင်ငံတော်သည်မိမိသားတို့အဖို့ထိမ်းမြားမင်္ဂလာဆောင်ပွဲကိုစီရင်သောမင်းကြီးနှင့်တူ၏ထိုမင်းကြီးသည်ဖိတ်ပြီးသောသူတို့ကိုခေါ်စေခြင်းကလူလင်တို့ကိုစေလွတ်သောအခါထိုသူတို့သည်မလာဘဲနေကြ၏အငယ်ရှိကိုကြော်ပြီးဖတ်ခြင်းနှင့်ထိုနောက်မှမင်းကြီးသည်လူလင်တို့ကိုခေါ်၍ငါ၏မင်္ဂလာဆောင်ပွဲသည်အသင်ရှိခေါ်ဖိတ်သောသူတို့သည်မထိုင်မတန်သောကြောင့်လမ်းမလမ်းချသောသွား၍တွေးသမျှသောသူတို့ကိုပွဲသောခေါ်ဖိတ်ကြဟုအမိန့်တော်ရှိသည့်အတိုင်းလူလင်တို့သည်လမ်းများသောထွက်သွား၍ကောင်းမကောင်းတွေးသမျှသောလူအပေါင်းတို့ကိုစုဝေးစေ၍ပွဲတော်၌အပြည့်ရှိလေ၏မင်းကြီးသည်ပွဲ၌လျောင်းသောသူတို့ကိုကြည့်ရှုခြင်းကဝန်တော်မူသောအခါမင်္ဂလာဆောင်ပွဲအဝတ်ကိုမဝတ်သောသူတစ်ယောက်ကိုမြင်လျင်အဆွေမင်္ဂလာဆောင်ပွဲအဝတ်မရှိဘဲအဘဲကြောင့်ဝင်သနီးဟုမေးတော်မူသည်ကိုထိုသူသည်မပြောနိုင်ပဲနီထိုခါမင်းကြီးသည်အချံရံတို့အားထိုသူ၏လက်ခြေကိုတုံအောင်လော့ငိုကြွေးခြင်းအံသွာခဲချက်ခြင်းရှိရာပြင်ရက်မောင်မိုက်ထဲသို့ယူသွာချလိုက်ကြဟုအမိန့်တော်ရှိထိုသို့ခေါ်တော်မူသောသူအများရှိတော်လဲရွေးကောက်တော်မူသောသူနေ4 many are called but few are chosen တို့ဒီကျမ်းစာလေးကိုကြည့်လိုက်မယ်ဆိုရင်မင်္ဂလာဆောင်ပွဲကိုဖိတ်ခေါ်လူအများကြီးရှိတယ်လာပါလာပါအတူစားရအောင်လာပါအတူစားရအောင်ဆိုတော့ညင်းပယ်ကြတဲ့လူလည်းရှိတယ်ဒါနဲ့တွေ့သမျှအကုန်ခေါ်ခဲ့ဆိုတော့ကားလည်းခေါ်လာလိုက်တာတဲ့အပြည့်ရှံပဲတဲ့အပြည့်ရှံပဲဆိုတော့ကျွန်တော်ဒါလေးကိုနားလည်ဆဲခြင်းနဲ့ဘုရားရှင်နိုင်ငံတော်ဟာလူနှဲမှာဆိုတော့လိုက်ပြီးတော့အတနာခံခါရယေရှုကိုယုံကြည်ပါဆိုပြီးတော့အောက်ခြေကနေပြီးတော့တခါနဲ့ဟိုတောင်းတောင်းပန်ပန်နဲ့ယေရှုကိုယုံကြည်ပါနော်ယေရှုပြုပြီးပြောစရာလိုတဲ့နိုင်ငံတော်မဟုတ်ဘူးဟယ်လိုဘုရားရှင်နိုင်ငံတော်ဆိုတာကလာမဲ့သူတွေမရှားပါဘူးခေါ်တဲ့ချိန်မှမလာဘူးဆိုရင်ဘုရားဖိတ်ခေါ်တဲ့လူတွေအများကြီးပဲဘုရားသူ့ရဲ့နိုင်ငံတော်မှာလူကတော့ပြတ်သွားမှာမဟုတ်ဘူးသင်ချမ်းမဲချမ်းခဲ့မှာအတော့ဘုရားကဖိတ်ခေါ်နေတဲ့ချိန်မှာယေရှုစီကိုလှည့်လာပါဟာလေလုယာအဲ့တော့တွေ့သမျှလူကုန်ခေါ်ဆိုတော့အဲ့ထဲမှာစီရင်သားတွေပါနိုင်တယ်လမ်းကြိုလမ်းကြားလည်းပါတယ်ဆိုတော့ဒါသံတောင်းစားလည်းပါမယ်ပြည်ရစားလည်းရှိနိုင်တယ်ပွဲနဲ့မသင့်တော်ဘူးလို့ထင်တဲ့အရာပေါ့ကောင်းကင်ဘုံနဲ့မဆိုင်တော့ဘူးဒီလူတွေကအရင်ညင်ညူးတယ်အာဒူးဆိုက်ကိုပြုတ်တဲ့သူတွေလို့ကျွန်တော်တို့ထင်ထားတဲ့လူတွေကတနည်းကျရင်ဘုရားသခင်နဲ့အတူစိုးစံတာကိုမြင်ရရင်မအောင်ပါနဲ့ အရန်နဲ့ပညာတတ်ပြီးတော့စီးတဲ့ဥစ္စာတွေကျွဲဝပြီးတော့လောကမှာအကောင်းဆုံးနေနိုင်တဲ့လူတွေဒီနေ့ကျရင်ဘုရားသခင်နဲ့အတူမရှိဘူးဆိုရင်လည်းမှန်ဩပါတဲ့အဓိကကတော့ဘာလဲဆိုတော့ဘုရားရှင်နိုင်ငံတော်ဟာလူတိုင်းကိုဖိတ်ခေါ်တယ်လာတဲ့သူတွေအတွက်ပြင်ဆင်ထားသောနိုင်ငံတော်ဖြစ်တယ်ဆိုတော့မင်းကြီးကဖိတ်ခေါ်တော့ရောက်လာတဲ့အခါမှာအားလုံးကရောက်နေတဲ့အချိန်မှာဟာနဲ့ဝင်ကြည့်တဲ့အခါမှာလည်းအဲ့ဒီမှာရှိတဲ့လူတယောက်ဟာမင်္ဂလာဆောင်ပွဲရဲ့အဝတ်ကိုဝတ်မထားဘူးအဲ့တော့ဒီဟာလေးကိုနားလည်စေတဲ့ဂျူးလူမျိုးရဲ့ထုံးစံမှာသူတို့ကမင်္ဂလာပွဲကိုလှုပ်ဆောင်ပြီးဆိုရင်သူတို့ဖိတ်ခေါ်တဲ့လူအရေအတွက်တိုင်းမင်္ဂလာဆောင်ပွဲနဲ့ဆိုင်တဲ့ဝတ်ယုံတွေကိုမင်္ဂလာဆောင်တဲ့ဒီနော်သူတို့သားဘက်ကအကုန်လုံးကိုပြင်ဆင်ထားရတယ်။သူဖြင့်အင်တာနက်မှာကြွယ်ဝချမ်းသာတဲ့သူတွေရဲ့မင်္ဂလာပွဲပေါ့။ဆိုဒီမှာလည်းရေးထားပါတယ်မင်းကြီးရဲ့မင်္ဂလာပွဲ။ဆိုသူကမင်းကြီးကစီစဉ်တဲ့မင်္ဂလာပွဲပေါ့။အဲ့တော့သူရဲ့သူစီစဉ်တဲ့မင်္ဂလာပွဲဟာဘယ်လိုပုံစံမျိုးလဲဆိုရင်လာတဲ့လူတွေကဘသူဝဲဖြစ်နေပါစေ။အချို့တွေကအဝိစာဆော့ဆော့ပြပြဝတ်လာမယ်ချို့ကအဝိစာအသင့်နဲ့ရှိမယ်ချို့ကအဝိစာအကောင်းဆုံးနေနဲ့လာလို့ရှိနေမယ်ဟာဖိတ်တဲ့ထဲမှာလူပေါင်းစုံပါတယ်ဆိုတော့ကြွယ်ဝတော့သူတွေလည်းပါမှာပဲဒါပေမဲ့အဲ့ဒီခမ်းမတွေကိုဝင်လာပြီဆိုတာနဲ့အဲ့ဒီမင်းကြီးရဲ့ဖိတ်ခေါ်ခြင်းကိုဝင်လာပြီဆိုတာနဲ့သင်ဝတ်လာတဲ့အဝိစာကအရေးမကြီးတော့ဘူးအဲ့ဒီမင်းကြီးပြင်ဆင်ထားတဲ့အဝတ်ကိုယူဝတ်လိုက်ဖို့ပဲဖြစ်တယ်အဲ့ဒီမင်းကြီးပြင်ဆင်ထားတဲ့အဝတ်ကတော့မင်္ဂလာပွဲအတွက်အသင့်တော်ဆုံးသောမင်္ဂလာဝတ်ဆုံးဖြစ်တယ်။ဟာလေလုယ။မင်္ဂလာပွဲနဲ့ဆိုင်တဲ့ဝတ်ယုံဖြစ်တယ်။အဲ့မဲ့ချိုးတော်သူတွေကဘလို့လာကျင်လဲဆိုတော့ဘုရားသခင်ဖိတ်ခေါ်ခြင်းကိုကိုယ့်ရဲ့ဝတ်ယုံကြီးနဲ့လာကျင်တယ်။ကိုယ့်ရဲ့ဝတ်ယုံကဘာလဲဆိုတော့ငါကပညာတတ်။ငါကသူများနဲ့မတူဘူး။အချိုးတော်သူတွေရဲ့ဝတ်ယုံကဘာလဲဆိုတော့ငါဟာအပြစ်များတော်သူ။ငါဟာမစုံလင်တော်သူ။အိုးငါဟာမဖြောင့်မတ်တော်သူ။ကြည့်လူတွေဟာမျိုးစုံလာတဲ့ခါမှာသူတို့ရဲ့အဝတ်စားသီးသီးနဲ့လာကြလိမ့်မယ်။စင်ရတဲ့ဝတ်စားရှိမယ်နှုံချတဲ့ဝတ်စားရှိမယ်အိမနာမကောင်းမွန်တဲ့ဝတ်စားရှိမယ်တချို့ကမာနနဲ့ဖျားရှိကိုလာကြတယ်အချို့ကကျတော့တိမ်ငယ်ချင်းနဲ့ဖျားကိုလာကြတယ်ဟဲ့ဖျားကဘာပြောလဲဆိုတော့ငါစီကိုလာရင်ငါပြင်ထားတဲ့အဝတ်ကိုဝတ်ပါဖျားကျွန်တော်တို့ပြင်ထားတဲ့အဝတ်ကဖြောင့်မတ်ခြင်းဝတ်လုံးဖြစ်တယ်တန်ရှင်းသောဝတ်လုံးဖြစ်တယ်ကယ်တင်ခြင်းနဲ့ဆိုင်တဲ့ဝတ်လုံးဖြစ်တယ်ဟာလေလုယာသင်ဘလို့အချိန်တွေကပဲလာပါစေသင်ရအချိန်တွေဘလောက်ပဲအားနေပါစေဒီနေ့သင်ဖျားစီကိုလာပြီဆိုရင်ဖျားသခင်ပြင်ဆင်ထားတဲ့ဖြောင့်မတ်ခြင်းဝတ်လုံးကိုဝတ်ရအောင်လူက15မှာပျောက်တော့တာကအဖေစီကိုပြန်လာတယ်။တိမ်ငယ်ချင်းနဲ့ပြန်လာတယ်။သူကဘာပြောဖို့ပြန်လာဆိုအဖေအဖေစီကိုကျွန်တော်လာတဲ့ခါမှာကျွန်လုံးပြရစီဆိုတဲ့နှလုံးသားနဲ့ပြန်လာတဲ့ခါမှာကျန်းစာကဘလို့ရေးထားလဲ။ तू အဲ့လိုပြောတော့မပြောလိုက်ရသေးဘူး။ကျန်းစာထဲမှာဘလို့ရေးထားလဲဆိုရင်အငယ်27မှာလူက15:27မှာဒါကလည်းအဘကျွန်ုပ်သည်ဖျားသခင်ကို၎င်းကိုတော်ကို၎င်းပြစ်မှားပါပြီ။ယခုမှစ၍ကိုတော်ဤသားဟူ၍ခေါ်ခြင်းကိုမခံထိုက်ပါဟုဆိုလျင်အဘကမြတ်သောဝတ်လုံကိုယူခဲ့၍သူ့ကိုခြုံကြ။သူ၏လက်၌လက်စွပ်တစားကိုဆင်ကြ။ခြေနှင်းကိုလည်းစီးစေကြ။ဆူအောင်ကြွေးသောနွားကလေးကိုယူ၍တတ်ကြ။တို့ပြီးမှငါတို့သည်စားကြကုန်၏။ပျော်မွေ့ခြင်းကိုပြုကြကုန်၏။ဟာလေလုယ။အဲ့ဒါမိသားဟာရေးလို့ခေါ်တယ်။ဒီသားငယ်ကသူ့ရဲ့အသက်တာထဲမှာဘာတွေပဲဖြစ်ခဲ့ပါစေ။ तू ဘလောက်ပဲတိတ်ငယ်ပါစေ။သူ့ရဲ့ခံစားချက်တွေနဲ့မဆိုင်တော့ဘူး။သူ့ရဲ့အခြေအနေနဲ့မဆိုင်တော့ဘူး။ तू မှာဘာရှိလဲမရှိလဲမဆိုင်တော့ဘူး။ तू ဘာစဉ်းစားနေလဲမဆိုင်တော့ဘူး။ तू လို့ तू ရရှိတဲ့အရာကအဲ့ဒီသူ့ရဲ့ဖခင်ပေးတဲ့ဝတ်လုံဖြစ်တယ်။သူ့ရဲ့ဖခင်ပေးတဲ့လက်စွပ်ဖြစ်တယ်။သူ့ရဲ့ဖခင်ပေးတဲ့ခြေနှင်းဖြစ်တယ်။သားအရာသခင်အရာဖြောင့်မတ်ခြင်းဝတ်လုံ။ hallelujah ။အဲ့ဒါဘုရားကျွန်တော်တို့ကိုပေးတဲ့ဝတ်ယုံဖြစ်တယ်။အဲ့ဒီဝေယံဝတ်ပြီးသွားတဲ့ခါမှာအဲ့ဒီသားသည်အဲ့ဒီအိမ်ရဲ့အရှင်သခင်ပဲအဲ့ဒီဖခင်နဲ့အတူစားတော့ပျော်မွေ့လို့ရတဲ့မိတ္တဟာယပြုခြင်းကိုလှုပ်လို့ရတဲ့အိမ်တော်သားဝင်ဖြစ်သွားပြီ။ဒီထဲမှာရှိတဲ့ဘုရားသခင်အိမ်တော်သားလို့ပြောတဲ့သူတွေကိုယ့်ရဲ့ဖြောင့်မတ်ခြင်းဝတ်လုံတွေဝတ်ပြီးတော့ဘယ်နှချိန်များဘုရားရှိခိုးလာကြလဲ။ဘုရားပြင်ဆင်ထားတဲ့ဝေယံကိုငိုဖို့ကိုယ့်ဝေယံနဲ့ကိုလာကြတာ။ငါကဘသူ။ငါကဘလို့နာမဘာခံစားချက်တွေရှိတယ်ဒီလိုပုံစံနဲ့လာကြတာဖခင်ဟာကျွန်တော်တို့ရဲ့ဝတ်ယုံတွေကိုထားခဲ့ပြီးတော့သူ့ရဲ့ဝတ်ယုံကိုဝတ်ဆစ်ခြင်းတယ်အကြောင်းဖခင်စီကဖြောင့်မတ်ခြင်းဝတ်လုံးကိုဝတ်ဖို့ရန်အတွက်ကျွန်တော်တို့ရဲ့ဖြောင့်မတ်ခြင်းတွေကိုထားခဲ့ဖို့လိုတယ်ဟယ်လိုကျွန်တော်တို့ဖြောင့်မတ်ခြင်းတွေကိုထားခဲ့ဖို့လိုတယ်ကျွန်တော်တို့ဖြောင့်မတ်ခြင်းကဖခင်ရဲ့မင်္ဂလာပွဲကိုဝင်လို့မရဘူးကျွန်တော်တို့အားထုတ်ခြင်းတွေဝင်လို့မရဘူးကျွန်တော်တို့အကျင့်တရားတွေဝင်လို့မရဘူးဖျားသခင်ပြင်ဆင်ထားတဲ့ဝတ်လုံကိုပဲကျွန်တော်တို့ကဝတ်ဖို့လိုတယ်။အဲ့ဒီကယ်တင်ခြင်းဝတ်လုံဟာဘသူ့အားဖြင့်ကျွန်တော်တို့ရတာလဲ။ယေရှုခရစ်တော်အသေးခံခြင်းအပြင်ရတဲ့ဝတ်လုံဖြစ်တယ်။ဟာလေလုယာ။အာမင်
။ဒီအစီအစဉ်လေးအပြင်သင်ရဲ့အသက်တာမှာကောင်းချီးဖြစ်မယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်။ဗီဒီယိုကြည့်ပြီးခံယူလို့ဒီများအတွက်အပတ်စဉ်တရားဟောခြင်းများ Bible Study ကြီးမွန်ကိုယ်ဝေခြင်းနဲ့အခြားသောအကြောင်းအရာတွေဟာသင်တို့အဆင်ပြေရှိနေပါတယ်။ YouTube မှာ The City Space TV လို့ရိုက်ထည့်လိုက်တဲ့အခါကျွန်တော်တို့ကိုတွေ့ရှိမှာဖြစ်ပါတယ်။ Subscribe လုပ်ခြင်းအပြင်ဒေနဲ့ထက်ချက်မကွာအမြင်ရှိနေပါဦး။ ဒါအပြင် Facebook မှာလည်း The City Yangon ကိုရိုက်ထည့်လိုက်တဲ့အခါတင်းအချက်အလက်တွေ poster တွေကိုအချိန်နဲ့တပြေးညီတွေ့ရှိအောင်မှာဖြစ်ပါတယ်ခင်ဗျာ The City Podcast ကိုနားထောင်တိုင်းဖျားသခင်ရဲ့ထူကြသောဖွင့်ပြချက်နဲ့ကောင်းကြီးမင်္ဂလာများခံစားမိကြအောင်ကျွန်တော်ဆုတောင်းရင်ဒီ season လေးကိုဒီမှာပဲညံ့ပါရစေခင်ဗျာ